Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္လာနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဒီကနေ့ပထမဆုံးအချိန်စတင်တဲ့ပြည်တော်စုလွှတ်တော်တဲ့အစည်းအဝေးမှာလာမယ့်အစိုးရတဲ့အတွက်သမ္မတနဲ့ဒုသမ္မတနေရာရွေးချယ်မဲ့လုပ်ငန်းစဉ်တွေကိုရှေ့လ18ရက်နေ့မှာကျင်းပစတင်မယ်လို့ကြေညာသွားပါတယ်တခါထိုင်ဝမ်မှာလူပေါင်း36ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဒီတောက်ကြနေကအင်အားပြင်းကလင်းကြောင့်ပျို့ချခဲ့တဲ့အပျက်စီးပုံတွေကြားကနေအသက်ရှင်လျက်ကျန်ရစ်သူ2ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ဒါကဒီနေ့ကြာရောက်တဲ့တရုတ်နှစ်သက်ဂူနေပျော်ပွဲရှင်ပွဲတွေကိုတော့မြန်မာပါဝင်ကဘာတလွားမှာကျင်းပနေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိကြည့်နိုင်တဲ့အတူပြပြပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာအစိုးရအသစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မတ်လ18ရက်နေ့မှာစတင်မှာဖြစ်ကြောင်းကြေညာလိုက်တာနဲ့ပတ်သက်ပြီးကြားကြမှာကတော့
နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းတို့ကိုပြည်တော်စုလွတ်တော်ဆိုင်ရာဥပဒေမိဥပဒေများနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများ
ပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခန်တန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်နိုင်ရေးနဲ့ပုံမှန်59ဆလုံးပြင်ဆင်ရေးအကြောင်းတွေအပြင်တရုတ်နှစ်သက်ကိုဆင်နွှဲကြတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုမကင်ပြူထွေးနဲ့မသိငီထိုက်တို့ကပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ရဲ့ဒီပထမပုံမှန်အစည်းအဝေးကိုဒီနေ့နေပြည်တော်မှာစတင်ကျင်းပပါရယ်အသစ်ဖွဲ့စည်းမဲ့အစိုးရတဲ့အတွက်သမ္မတနဲ့ဒုသမ္မတရွေးချယ်တင်ပြောင်းမဲ့ဒီသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အစည်းအဝေးတွေကိုတော့ရှေ့ဒီလာမဲ့မတ်လ18ရက်နေ့မှာစတင်မဲ့အကြောင်းဒီနေ့ပြည်ထောင်စုလွှတ်တော်နာယကဒီမန်ဝင်းခိုင်တန်းကနေပြီးတော့ကြေညာသွားပါရယ်အဲ့ဒီတရက်ထဲမှာပဲသမ္မတနဲ့ဒုသမ္မတတွေကိုမဲခွဲအတီးပြူဆုံးဖြတ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးပြည်ခရရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နှစ်ရက်စလုံးမှာအများစုအနိုင်ရထားတာကြောင့် NLD ကိုယ်စားလှယ်တွေကပဲသမ္မတဖြစ်လာနိုင်ပွဲရှိနေတာပါ။ဒါမဲ့လည်းသမ္မတဘယ်သူဖြစ်မလဲဆိုတာကတော့တရားဝင်ကြေညာချိန်မှပဲအတည်သိရမှာပါ။ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကတော့လက်ရှိဖွဲ့စည်းပုံပါတာမြင့်ချက်ကြောင့်သမ္မတတာဝန်ယူဖို့မဖြစ်နိုင်ပေမဲ့ဒေါက်ဆန်းစုကြည်သမ္မတဖြစ်ရေးကိုကန့်သတ်ထားတဲ့59ဆလုံးကို NLD လွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့ယာယီဆိုင်းငံ့နိုင်နေဆိုတဲ့မှန်စပြောဆိုမှုတွေကကြေကြေပြန့်ပြန့်ထွက်ပေါ်နေတာပါ။ဒီကနေ့စတင်တဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုပြည်ထောင်စုလွှတ်တော်နာယကဟောင်းသူရဦးရှင်မန်းလည်းလှိလာသူအဖြစ်နဲ့တက်ရောက်ခဲ့တယ်လို့သမ္မတဦးသိန်းစိန်ကလည်းဒီကနေ့တဝင်းလွှာတစောင်းပေးပို့ခဲ့ပါတယ်။ဖွဲ့စည်းပုံနဲ့အညီပေါ်ပေါက်လာတဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးဒီကနေ့စတင်ကျင်းပနိုင်တဲ့အပေါ်မှာသူ့အနေနဲ့အထူးဝမ်းမြောက်ရတဲ့အကြောင်းနဲ့ဥပဒေပြုရေးဆိုင်ရာအမြင့်ဆုံးအဖွဲ့ဖြစ်တဲ့ပြည်ထောင်စုလွှတ်တော်အနေနဲ့တိုင်းပြည်နဲ့လူထုအတွက်အကျိုးရှိမဲ့ဥပဒေတွေကိုအသစ်ပြထမ်းပြင်ဆင်ရုပ်သိမ်းတာတွေလှုပ်ဆောင်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကောက်ွယ်ပြီးတော့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေနဲ့အညီအလေးထားဆောင်ရွက်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတဝင်းလာထဲမှာသမ္မတကအလေးပေးဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားရဲ့အန်တုတဲ့လုပ်ရက်အဖြစ်တနင်္လာကနေ့ကဒုံးပျံစမ်းသပ်ပစ်လွတ်မှုနဲ့ပြီးခဲ့တဲ့လကနျူကလ িয়ার စမ်းသပ်မှုတွေအပေါ်နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရပြီမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအတွက်တော့ပြည်တွင်းပြည်ပမှာပါတနည်းတဖုံအသာချက်ဖြစ်စေခဲ့ပါတယ်ပြည်တွင်းမှာတော့ရန်လိုတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်ကနေတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကာကွယ်နိုင်အောင်မမမမရက်တဲ့လူငယ်ခေါင်းဆောင်အဖြစ်နဲ့အစိုးရပိုင်းသတင်းကဖော်ပြပါဗျ။တနင်္ဂနွေနေ့ကဒုံးပျံပြစ်လို့မှုဟာလည်းအရှင်ဟုံးနဲ့တိုးတက်လာတဲ့နိုင်ငံရဲ့ဤပညာပိုင်းဆိုင်ရာအောင်မြင်မှုကြီးဖြစ်ပြီးနိုင်ငံသားတွေအတွက်ဂုဏ်ယူစရာအဖြစ်နိုင်ငံပိုင်းသတင်းဌာနကဖော်ပြပါဗျ။မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကိုရီးယားဗဟိုသတင်းဌာန KCNA ကတွဲဆုံမိ мян ကန်တခုမှာတော့မြောက်ကိုရီးယားနိုင်ငံကင်အီဆွန်းတက္ကသိုလ်ကကျောင်းသားတဦးဖြစ်သူကကိုပိုင်နီးပညာနဲ့ဂျူရုလွတ်တင်နိုင်တဲ့အထိသိပ္ပံနဲ့နီးပညာတိုးတက်တဲ့နိုင်ငံရဲ့တက္ကသိုလ်ကျောင်းသားဖြစ်ရတာသိက္ကိုဂုဏ်ယူတယ်လို့ပြောဆိုခဲ့ပါတယ်မြောက်ကိုရီးယားတို့လွှတ်တင်လိုက်တဲ့ဒုံးပျံကနေကမ္ဘာပတ်လမ်းထဲကိုအရာဝတ္ထုနှစ်ခုပို့ဆောင်ခဲ့ပေမဲ့အချက်ပြအဆက်အသွယ်ရတယ်မရဘူးဆိုတာကရှင်းရှင်းလင်းလင်းမရှိဘူးလို့အမေရိကန်ပူးရဲအာကသစီမံခန့်ခွဲမှုဌာနကပြောပါတယ်65မိနစ်တိုင်းမှာကမ္ဘာတစ်ပတ်ပတ်တဲ့2012ခုနှစ်တုန်းကမြောက်ကိုရီးယားတို့လွှတ်တင်ခဲ့တဲ့ဂျူရူကတော့အချက်ပြအဆက်အသွယ်တခါမှဖမ်းယူမရရှိခဲ့ပါဘူးမြောက်ကိုရီးယားအစိုးရကတော့ဂျူရူကနေဓာတ်ပုံတွေရိုက်ကူးပြီးကမ္ဘာကိုပြန်လည်ပို့ဆောင်ပေးဖို့အတွက်100ကီလိုဂရမ်အလေးချိန်ရှိတဲ့သတ္တုနဲ့တိစောက်ထားတဲ့ဂျူရူမှာကင်မရာတွေတက်ဆင်ထားတယ်လို့ပြောဆိုပါတယ် မြောက်ကိုရီးယားတို့ကပေရင်တက်ဒုံးကျည်နည်းပညာဆန်းသက်ခဲ့မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္ဂနွေနေ့ကရှုတ်ချပါတယ်ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအရမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ပေရင်တက်ဒုံးကျည်နည်းပညာဆန်းသက်မှုတွေကိုတားမြစ်ထားတာဖြစ်ပြီး2016ခုနှစ်ကတည်းကဆိုရင်တန်းခတ်ပိတ်ဆို့မှုတွေကို၄ချိန်တိုင်တိုင်ပို့ပြီးတိုးမြှင့်ချမှတ်ခဲ့တာဖြစ်ပါတယ်မနေ့တနင်္ဂနွေနေ့ကမြောက်ကိုရီးယားဘက်ကတာဝဲပြစ်ဒုံးပြန်ပစ်လို့မှုကြောင့်ဂျပန်အစိုးရကမြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်တစ်ဖက်သက်တမ်းခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့အတွက်လည်းမြန်မြန်ဆန်ဆန်လှုပ်ဆောင်နေပါတယ်
။ထိုင်ဝမ်ကျွန်းပေါ်ကထိုင်နန်းမြို့မှာလူပေါင်း36ယောက်ထက်မနေ့သေဆုံးခဲ့ရတဲ့တောက်ကြနေကအင်အားပြင်းငလင်ချောက်ပြီးပြိုကျခဲ့တဲ့18ထပ်တိုက်ရဲ့အပျက်စီးပုံတွေကြားကနေအသက်ရှင်လျက်လူနေရောက်ကိုဒီကနေ့မနေ့ပိုင်းမှာကယ်ဆယ်နိုင်ခဲ့ပါတယ်။ဆောင်ဝင်လင်းလို့ခေါ်တဲ့အမျိုးသမီးကိုသူခင်ပွန်းရဲ့အလားအောက်မှာပြိနေရာကနေကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။သူတို့ရဲ့သားဖြစ်တဲ့အသက်2နှစ်အရွယ်ကလေးငယ်ရဲ့အလောင်းကိုလည်းသူတို့ဘေးမှာပဲတွေ့ခဲ့ရတာပါ။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအဲ့ဒီအမျိုးသမီးရဲ့မိသားစုဝင်9ဦးကိုလည်းရှာဖွေနေပါတယ်။နောက်ထပ်ကယ်တင်နိုင်ခဲ့တဲ့သူကတော့လီဆန်းတီယန်ဆိုသူဖြစ်ပါတယ်။သူ့ကိုကယ်ဆယ်ဖို့ကြိုးစားနေတဲ့အချိန်တစ်လျှောက်လုံးမှာကယ်ဆယ်ရေးသမားတွေနဲ့သူနဲ့အပြန်အလှန်စကားပြောနေခဲ့တယ်လို့မြို့တော်ဝင်ကပြောပါတယ်။အပြက်စီးပုံအောက်ကနေလူပေါင်း300ထက်မနည်းကယ်တင်နိုင်ခဲ့ပြီးတော့လူတရာကျော်ကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တိုင်တန်အစိုးရလက်ထောက်အထွေထွေအထွေရေးမှူးလီယိုရှင်ချန်းက VOA ကိုပြောပါတယ်။ငလီတန်ခရယာသူတွေအတွက်ကယ်ဆယ်ရေးလုပ်သားအဖွဲ့16ဖွဲ့နဲ့အယောက်900ထက်မနည်းတဲ့အကြံပေးပညာရှင်တွေပါဝင်ပြီးတော့လုပ်ငန်းတွေလှုပ်ဆောင်နေကြတာပါ။ငလင်လုတ်ခဲ့တာ3ရက်ကြာလာပြီဖြစ်လို့ပျောက်ဆုံးနေသူတွေကိုအသက်ရှင်လျက်ကယ်တင်နိုင်ဖို့မျှော်လင့်ချက်နှဲပါလာတာနဲ့အမျှသူတို့အနေနဲ့အခက်အခဲဆုံးနေရာတွေမှာရှာဖွေကယ်ဆယ်မှုတွေလှုပ်ဆောင်နေတယ်လို့လီယိုကပြောပါရရှင်
။ဒီကနေ့ကြာရောက်တဲ့တရုတ်နှစ်သက်ကူပွဲတော်တွေကိုမြန်မာအပါအဝင်ကမ္ဘာတစ်လွှားမှာကျင်းပနေကြပါတယ်။တရုတ်ရိုးရာဖြတ်ကတဲ့အရာဒီနှစ်ကမြောက်နှစ်ဖြစ်ပါတယ်။တရုတ်ຫນွေဘွားတွေအများအပြားရှိတဲ့မြန်မာနိုင်ငံတဝမ်းမှာလည်းတရုတ်နှစ်ကူပွဲတော်တွေပျော်ပွဲရှင်ပွဲတွေကျင်းပနေကြသလိုနှစ်ကူကာလခီးသွားလာမှုလည်းများပြားခဲ့ပါတယ်။တရုတ်နှစ်သက်4913ခုနှစ်ရဲ့ပထမဆုံးနှစ်ဖြစ်တဲ့ဒီကနေ့မှာတရုတ်နိုင်ငံဘေကျင်းမြို့တော်ကထောင်ပေါင်းများစွာသောပြည်သူတွေဗုဒ္ဓကျောင်းတော်တွေနဲ့တရုတ်ဘုံကျောင်းတွေမှာစုဝေးလာရောက်ကြပြီးကံကောင်းလက်လာပပွင့်လန်းစေဖို့စုမုံကောင်းတွေတောင်းကြသလိုအနည်းအနားကပန်းချန်တွေမှာပြုလုပ်တဲ့လက်ဟာပြင်ဈေးတွေနဲ့ပွဲတော်တွေမှာလည်းလက်ပတ်ခဲ့ကြပါတယ်ညနေခင်းမှာစပြီးမနေ့လင်းအားကြီးမှာအဆုံးသတ်တဲ့အနောက်တိုင်းအလရက်တွေနဲ့မတူတဲ့အချက်ကတော့တရုတ်နှစ်သက်ကူရိုးရပွဲတော်တွေက15ရက်ကြာမြင့်ပြီးအဆုံးမှာတော့မီးထွန်းပွဲတော်ကျင်းပကြပါတယ်တရုတ်နှစ်ကူကာလမိသားစုတွေစုံစည်းကြဖို့ခီးသွွာလာသူတန်းနဲ့ချီရှိတာကြောင့်နှစ်သက်ကူကာလကမ္ဘာတစ်လွှာခီးသွွာလာမှုအများဆုံးကာလဖြစ်ပါတယ်မီးရှူမီးပန်းပစ်ဖောက်မှုတမ်းမြစ်ချက်နဲ့အတူစီးပွားရေးနှိပ်ကွေးမှုတွေကတရုတ်နိုင်ငံတဝန်းကနှစ်ကူပွဲတော်တွေကိုမှေးမိန်သွားစေသလိုဖြစ်နေပါတယ်မနေ့တနေ့ကမှအင်အားပြင်းငလျင်တန်းခံခဲ့ရတဲ့ထိုင်ဝမ်မှာတော့နှစ်ကူးပွဲတော်တွေမကျင်းပနိုင်ကြပါဘူး။ငလျင်တန်းတဲ့ထိုင်နန်မြို့မှာတော့ညတကောင်အချိန်ရောက်နေပြီဖြစ်တာနဲ့အတူလမ်းမတွေမှာလည်းလူသူကင်းရှင်းနေပါတယ်။ရှားပွေကယ်ဆယ်ရေးလှုပ်သားတွေကတော့မနေ့တနေ့ကနေနေ့ကထိုင်နန်မြို့ကဝန်လောင်ကောင်းဖျားเจ้าမှာဗုဒ္ဓဖျားရှင်နဲ့ရိုးရာသူတော်စင်တွေကိုအမွှေးတံဖျောင်းနိုင်နေထွညစ်ကတ်လူဆူတောင်းခဲ့ကြပါတယ်ရှင်။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဆီးရီးယားတူရကီနယ်စပ်ကနေတူရကီနိုင်ငံထဲဝင်ရောက်လာနေတဲ့ဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်စွမ်းမရှိတော့ဘူးလို့တူရကီနိုင်ငံကပြောဆိုနေတဲ့အချိန်ထဲမှာပဲဒီတူရကီအကူအညီပေးရေးအဖွဲ့တွေကတော့နယ်စပ်ကဒုက္ခသည်တွေကိုယာယီတဲ့အိမ်တွေနဲ့အထောက်ပံ့ပစ္စည်းတွေဖြန့်ဝေပေးနေပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားဒုက္ခသည်အများစုပါဝင်တဲ့ဒုက္ခသည်3000ကိုလက်ခံထားပြီးဖြစ်တယ်လို့တူရကီဒုတိယဝန်ကြီးချုပ်နျူမန်ကတ်တူမဲလ်စ်ကမနေ့တုန်းကပဲဒီတူရကီဘာသာနဲ့ထုံနေတဲ့ CNN တူရကီသတင်းဌာနကိုပြောဆိုသွားပါတယ်။ပြည်စရာမြင့်ရှိတဲ့ဒုက္ခသည်တွေကိုဘုံနဲ့အောင်မှာတည်ကြည်နေကြတာကိုတူရကီအနေနဲ့တခြားကမ္ဘာနိုင်ငံတွေလိုပဲဒီတိုင်းကြည်နေမလားဒါမှမဟုတ်နယ်စပ်ကိုဖွင့်ပေးမလားဆိုတဲ့နိလန်းတစ်ခုပဲရှိတယ်လို့တူဝန်ကြီးချုပ်ကပြောပါတယ်။တနင်္ဂနွေနေ့ကဆီးရီးယားဒုက္ခသည်အလုံးရင်ဝင်ရောက်လာနေတဲ့ဒီဆီးရီးယားနဲ့တူရကီနယ်စပ်ကိုတော့တူရကီအစိုးရကပိတ်ထားတာပါတူရကီနိုင်ငံတဲ့ဝင်ခွင့်ရဖို့စောင့်နေကြတဲ့ဆီးရီးယားဒုက္ခသည်35,000ကျော်ရှိတယ်လို့တူရကီအစိုးရရာရှိတွေကပြောပါတယ်ရုရှားကြိုးထောက်နောက်ခံပေးထားတဲ့ဆီးရီးယားအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်ဆီးရီးယားနိုင်ငံအလက်ပိုမြို့ကနေဒီဒုက္ခသည်တွေအများအပြားထွက်ပြေးလာကြတာပါလိုအပ်ရင်တော့နယ်စပ်ကိုဖွင့်ပေးပြီးဒုက္ခသည်တွေကိုလက်ခံသွားမယ်လို့တူရကီသမ္မတရီချက်တေရဲ့အာဒဝမ်ကပြောပေမဲ့လို့ဘလို့အခြေအနေမျိုးမှာပြန်ဖွင့်နေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး ဆီးရီးယားဒုက္ခသည်အရေးဆွေးနွေးဖို့အတွက်ကိုတော့ပြည်ခရက်နှစ်ကဒုက္ခသည်တန်းကျော်ကိုလက်ခံထားတဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အင်္ဂလာမာခဲလ်နဲ့တူရကီဝန်ကြီးချုပ်ဒီဒဗူတိုဂလူတို့ဒီကနေ့အင်္ဂါရာမြို့တော်မှာတွေ့ဆုံကြဖို့ရှိပါရဲ့ရှင်
ဒါလိုလေချောင်းလိုင်ကလေရင်ကိုဖောက်ခွဲဖျက်ချဖို့ရွေချက်နဲ့ဘုံထောင်ခဲ့သူလို့ယုံကြည်ရသူဟာဘသူဘဲဝါဆိုတာကိုဖော်ထုတ်နိုင်ပြီလို့ဆိုမာလီယာလုံခြုံရေးအရာရှိတွေကပြောပါတယ်ဘုံထောင်ခဲ့သူလို့တန်တရာရှိထားသူကိုလုံခြုံရေးအဖွဲ့အစည်းတွေကအရင်ကတည်းကသိရှိထားသူဖြစ်ပြီးစစ်သွေးကြောင့်အယ်ရှာဘတ်အဖွဲ့ရဲ့တိုက်ခိုက်မှုအနည်းဆုံးတစ်ခုနဲ့လဲဆက်ဆက်မှုရှိနေသူဖြစ်တယ်လို့အမည်မဖော်လို့တဲ့အကြီးတန်းထောက်လှမ်းရေးအရာရှိက VOA ဆိုမာလီဌာနကိုပြောပါတယ်အသက်40အရွယ်ရှိပြီဖြစ်တဲ့ဘုံထောင်သူလို့တန်တရာရှိထားသူဟာသူ့ရဲ့လျှိုးဝဲအရှဖတ်စစ်စင်ကြီးတွေကိုဖုံးကွယ်ဖို့ဟန်ပြလုပ်ငန်းတွေအဖြစ်မိုဘိုင်းဖုန်းမျက်မှန်နဲ့အဝတ်အစားအရောင်းဆိုင်ဖွင့်လှစ်လုပ်ကိုင်နေသူဖြစ်တယ်လို့လည်းထောက်လှမ်းရေးအရာရှိကပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘတ်ပြည်နယ်မှာတာလီဘန်အသေးခံဘုံခွဲတိုက်ခိုက်သူတို့ရဲ့တိုက်ခိုက်မှုကြောင့်အာဖဂန်စစ်သား3ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်16ယောက်ကျော်ဒဏ်ရာရခဲ့ကြပါတယ်။ဘတ်ပြည်နယ်တာဒါဒီခရိုင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်တပ်မတော်ကစစ်သားတွေလိုက်ပါလာတဲ့ဘတ်စကားကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အာဖဂန်အစိုးရအရာရှိတွေပြောဆိုတော့ကိုးကားပြီးတော့အခင်းဖြစ်ပွားတဲ့နေရာကသတင်းတွေမှာဖော်ပြထားပါတယ်။တာလီဘန်အဖွဲ့ကလည်းဒါကသူတို့လက်ချက်လို့ပြောထားတာပါ။အာဖဂန်အစိုးရနဲ့တာလီဘန်ကိုယ်စားလှယ်တွေတိုက်ရိုက်တွေ့ဆုံကြမယ်ဒီငင်းကြရေးဆွေးနွေးပွဲတွေဒီလကုန်မှာကျင်းပသွားမယ်လို့ကြေညာပြီးနှစ်ရက်အကြာမှာပဲအခုကြံဖတ်မှုတွေဖြစ်တာပါရှင်
။ Super Bowl လို့သိကြတဲ့ American ဘောလုံးအားကစား Champion လူပွဲကို Denver Broncos အသင်းနဲ့ Carolina Panthers အသင်းတို့တင်းကနေနေကကစားကြတာမှာတော့ Denver Broncos အသင်းက24မှတ်10မှတ်နဲ့ Champion ဆုကြီးကိုစွတ်ခူးရရှိသွားပါတယ်ရှင
်။ထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ပြထွေးနဲ့မသိငင်ထိုက်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လင်းပေးပါမယ်အရင်ဦးဆုံးအနေနဲ့သမတနဲ့ဒုသမတရွေးချယ်တင်မြောက်မယ့်အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအစိုးရအတွက်ကိုဦးဆောင်မဲ့သမတနဲ့ဒုသမတတွေရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မတ်လ18ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအဖြစ်နဲ့ပထမအကြိမ်စတင်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကဒီကနေ့ပဲကြီးညာလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်သမ္မတတာဝန်ယူခွင့်မရှိဘဲဖြစ်နေတဲ့အတွက်သမ္မတသစ်တွေတရားဝင်မရွေးချယ်နိုင်ခင်လွှတ်တော်တွင်း၄ပုံ2ပုံ200ယူထားတဲ့စစ်တပ်နဲ့အပေးအယူညှိနှိုင်းမှုတွေပေါ်ပေါက်လာလိမ့်မယ်လို့လည်းအများကမျှော်လင့်နေကြတာပါနေပြည်တော်ကလွှတ်တော်အခမ်းအနားတွေမှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းနောက်မမင်ခါကသတင်းပေးပို့ထားပါရရှင
်အနိုင်ရ NLD ပါတီကဥဆောင်တဲ့ပြည်ထောင်စုလွှတ်တော်ကိုစတင်ကျင်းပရမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတများစတင်ရွေးချယ်မဲ့လုပ်ငန်းစဉ်ကျင်းပမဲ့ရက်ကိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အစိုးရအသစ်ကိုဦးဆောင်မဲ့သူတွေကိုစတင်ရွေးချယ်တင်မြှောက်မဲ့အစီအစဉ်နဲ့ပတ်သက်လို့ NLD ပါတီကိုယ်စားလှယ်ပြည်အောင်စုလွှတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကဒီကနေ့လွှတ်တော်အခမ်းအနားမှာပြောကြားခဲ့တာပါ
။သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့လိုက်ဒုတိယသမ္မတတူးစီရွေးချယ်တင်မြှောက်ပြီးပါကသက်ဆိုင်ရာလွှတ်တော်အုပ်ထာကရွေးချယ်တင်မြှောက်ခံရတဲ့ဒုတိယသမ္မတအမည်စင်းကိုပြည်တော်စုလွှတ်တော်နာယကထံသို့တင်ပို့တင်ပြရမှာဖြစ်ပါတယ်
။ဒီကနေ့ပြည်တော်စုလွှတ်တော်အခမ်းအနားကိုသမ္မတဦးသိန်းစိန်ပေးပို့တဲ့တဝန်လွှာမှာတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဂတိသစ္စာပြုထားတဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဖို့တိုက်တွန်းထားပါတယ်။ဥပဒေသစ်ပြဋ္ဌာန်းခြင်းပြင်ဆင်ခြင်းနဲ့အသစ်ရွေးဆဲရမှာလဲဖွဲ့စည်းပုံနဲ့အညီဆောင်ရွက်စီလိုကြောင်းဖော်ပြထားတဲ့သမ္မတရဲ့တဝန်လွှာကိုပြည်တော်စုလွှတ်တော်နာယကကလွှတ်တော်ကိုယ်စားလှယ်တွေကိုထကြပြခဲ့တာပါ
ပြည်တော်စုလွှတ်တော်သည်ဥပဒေပြုရေးဆိုင်ရာအမြင့်ဆုံးအဖွဲ့အစည်းဖြစ်သည့်အားလျော်စွာနိုင်ငံတော်နှင့်နိုင်ငံသားများအကျိုးအတွက်ဥပဒေများအသစ်ပြဋ္ဌာန်းခြင်းပြင်ဆင်ပြဋ္ဌာန်းခြင်းရုပ်သိမ်းခြင်းတို့ကိုဆောင်ရွက်ကြရနိုင်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဆောင်ရှောက်ပြီးနိုင်ငံတော်ဥပဒေများကိုလည်းလိုက်နာပါမည်ဟုဂရုသစ္စာပြုထားသည့်အလျောက်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနှင့်ညီညွတ်မှုရှိစေရေးအလေးထားဆောင်ရွက်ကြမည်ဟုမျှော်လင့်မိပါသည်
။လာမယ့် match လ18ရက်မှာနာမည်စင်းတွေထုတ်ပြန်ကြေညာပြီးရင်ထုတ်ပြန်ခံရတဲ့သမ္မတအလောင်းယာထားခံရသူတွေဟာနိုင်ငံတော်သမ္မတအတွက်သတ်မှတ်အရေးချင်းနဲ့ပြည့်စုံခြင်းရှိမရှိကိုစစ်ဆစ်ဖို့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကစစ်ဆစ်ရမှာဖြစ်ပါတယ်။သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့မှာလွှတ်တော်နှစ်ရက်ကလွှတ်တော်ဥက္ကဋ္ဌ2ဦးဒုဥက္ကဋ္ဌ2ဦးအပြင်လွှတ်တော်2ရက်ကသတ်မှတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်မှာဖြစ်ပါတယ်။ဒီအဖွဲ့ကလွှတ်တော်နှစ်ရက်နဲ့သမ္မတအစုအဖွဲ့ကသမ္မတလောင်းနေရာဒုတိယသမ္မတနေရာအတွက်ရွေးချယ်လိုက်တဲ့သ ၃ဦးတည်းကနေနိုင်ငံတော်သမ္မတဖြစ်မဲ့သူကိုဆန္ဒမဲပေးရွေးချယ်သွားရမှာဖြစ်ပြီးမဲအများဆုံးရသူကသမ္မတဖြစ်မှာဖြစ်ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ကိုသမ္မတဖြစ်ဖို့အတွက်တက်မတော်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တပ်ပိုင်းကရော NLD ဘက်ကပါဒါကိုအတည်ပြုပေးခြင်းမရှိသေးပါဘူး။ဒေါက်ဆန်းစုကြည်သမ္မတဖြစ်ဖို့တားဆီးထားတဲ့59စာလုံးဥပဒေပြင်ဆင်ဖို့ကိုလည်းတပ်ပိုင်းဆိုင်ရာဘက်ကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲထားရှိလိုပါတယ်။ပြီးခဲ့တဲ့အခေါက်ပြင်ဆင်ထားတာမှာတက်မတော်ဘက်ကပေးထားတဲ့သဘောထားအတိုင်းဆက်လက်လက်ခံသွားမှာဖြစ်ကြောင်း59စာလုံးဥပဒေဆိုင်ငံ့ဖို့လှုပ်ဆောင်လာပါကလည်းဖွဲ့စည်းပုံမှာဆိုင်ငံ့လှုပ်ဆောင်ဖို့မပါဝင်တာကြောင့်လက်ခံဖို့မရှိဘူးလို့အမည်မဖော်လိုတဲ့တက်မတော်သားကိုယ်စားလှယ်တဦးကပြောပါတယ်။ဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ကြံ့ခိုင်ရေးပါတီအမတ်အနေနဲ့ဝင်ရောက်ရှင်ပြန်ရွေးချယ်ခံရမှာရွေးချယ်ခံရသူဦးလှထေးဝင်းကတော့59စာလုံးပြင်ဆင်ရေးဆိုင်းငံ့ရေးနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။လောလောဆယ်တော့ဘာမှမပြောနိုင်လေခုနေ့ကလည်းပြောထားတယ်လေ။နော်လောလောဆယ်တော့ဘာမှမှတ်ချက်ပြုစရာမရှိသေးပါဘူး။နည်းနည်းစောပါသေးတယ်လို့နော်။အခုကဂျားရဲရတာပြောနေတယ်ကာယကံရှင်တွေကဘာမှမပြောသေးဘူး။ဟိုအငယ်ပြောထားတဲ့အတိုင်းပဲသူကမြို့သားအကျိုးစီးပွားဘက်ကကာကွယ်သွားမယ်လို့ပြောထားတဲ့အတွက်အဲ့တိုင်းပဲရက်တည်မှာပ
ါလက်ရှိမှာသမရရွေးချယ်ဖို့ရက်သတ်မှတ်လိုက်ပေမဲ့သမရဘယ်သူဘယ်ဝါဆိုတာကိုခံမှန်းချက်အနေနဲ့သာသတင်းတွေအမျိုးမျိုးထွက်ပေါ်နေပေမဲ့အတည်ပြုလို့မရသေးပါဘူးရောင်ဆန်းစုကြည်သမရဖြစ်ဖို့တက်မတော်နဲ့ညှိနှိုင်းနေတယ်လို့သတင်းတွေထွက်ပေါ်နေသလို NLD ပါတီအနေနဲ့59စာလုံးဥပဒေမပြင်ဆင်နိုင်သေးခင်မှာယာယီသမရတင်ဖို့လှုပ်ဆောင်မယ်လို့လည်းသတင်းတွေထွက်နေပါတယ်ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာသူတက်တမ်းမကုံဆုံးမီမှာဆန္ဒအလျောက်သမ္မတနေရာကနေနှုတ်ထွက်နိုင်ပါတယ်ဒီလိုအချိန်မှာဒုသမ္မတတဦးကယာယီသမ္မတအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကသမ္မတအဖြစ်ယာထားခံရမယ့်ဒုတိယသမ္မတတဦးကိုရွေးချယ်ရမှာဖြစ်ပါတယ်ရှင
်မမေခတည်င်းပြဖို့ကြတာဖြစ်ပါတယ်ရှင်ခုဆက်လက်ပြီးတော့တိုင်းဒေသကြီးတွေနဲ့ပြည်내အသီးသီးကလွှတ်တော်အစည်းအဝေးစတင်ကျင်းပတဲ့အကြောင်းကိုတင်ပြပေးမှာပါရန်ကုန်တိုင်းဒေသကြီးအပါအဝင်တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့ဒုတိယကြိမ်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေကိုဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာစတင်လိုက်ပါတယ်။ရှမ်းနဲ့ရခိုင်ပြည်နယ်ကလွဲလို့ကြံတိုင်းနယ်ပြည်နယ်အသီးသီးကလွှတ်တော်ဥက္ကဋ္ဌတွေကိုတနိုင်ငံလုံးတိုင်းတာနဲ့2015ရွေးကောက်ပွဲတခဲနဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေထဲကရွေးချယ်ခဲ့ကြပါတယ်။ဒီသတင်းပြည်စုံကိုတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီကနေ့ရန်ကုန်တိုင်းဒေသကြီးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေဖြစ်တဲ့ဒဂုံမြို့နယ်မဲဆန္ဒနယ်ကဦးတင်မောင်ထွန်းကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးကမာရွတ်မဲဆန္ဒနယ်နှစ်ကဦးလင်းနိုင်မြင့်ကိုတော့ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဥပဒေပြုရာမှာပုဂ္ဂိုလ်အဖွဲ့အစည်းလူမျိုးဘာသာစတဲ့အစွဲတွေမထားဘဲအဂတိတရားကင်းကင်းနဲ့ပြည်သူနဲ့နိုင်ငံအကျိုးကိုသာအလေးထားဆောင်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌအစ်ဦးတင်မောင်ထွန်းကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့အဓိကတာဝန်ဟာဥပဒေကိုပြုရေးတာဝန်ဖြစ်တာနဲ့ညီဥပဒေကြမ်းများရေးဆွဲခြင်းဥပဒေများပြင်ဆင်ရေးဆွဲခြင်းဥပဒေပြင်များပြဋ္ဌာန်းခြင်းတို့ကိုပြုလုပ်တဲ့နေရာမှာပုံပွင့်ဆွဲအဖွဲ့အစည်းတွေလူမျိုးတွေဘာသာတွေစတဲ့အာဂိတရားများကိုကင်းရှင်းသွင်းသွားနေဒီလူလူတို့အကျိုးနိုင်ငံအကျိုးကိုရှေးရှုပြီးကျိုးပန်းဆောင်ရွက်ကြရမှာဖြစ်ပါတယ်
လက်ရှိလွတ်တော်သက်သန်းမှာဖြည့်ရှင်းရမယ့်ပြဿနာတွေကအင်မတန်များတာမို့လာမယ့်အစိုးရအသစ်အပေါ်ပြည်သူလူထုရဲ့မျှော်လင့်ချက်ကြီးမားမှုကလွတ်တော်ကိုယ်စားလှယ်တွေအတွက်အဓိကစိန်ခေါ်မှုဖြစ်လာမယ်လို့တင်ငန်းကျွန်းမဲဆန္ဒနယ်ရဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကပြောပါတယ
်ပြဿနာတွေကကြည့်မယ်ဆိုရင်ကျွန်တော်တို့ကတနိုင်ငံလုံးတိုင်းတာနဲ့ရောနောက်ပြီးတော့တိုင်းနေပြည်နယ်တွေမှာသူ့ဘာလို့တိကျပြဿနာတွေကအများကြီးပဲအဲ့ပြဿနာတွေမှာလည်းချုပ်ရတယ်ကကနပြဿနာအတိမ်နဲ့ကအရန်နဲ့နေတဲ့အခါမှာဖြည့်ရှင်းမှုခက်ခဲတာမျိုးတွေလည်းရှိကောင်းရှိနိုင်တယ်အဲ့တော့အဲ့ဒီဟာတွေကပြဿနာပေါ့နော်နောက်တစ်ခုကအဓိကစိန်ခေါ်မှုကတော့ဒီလူလူရဲ့ expectation ပေါ့နော်လူလူရဲ့မျှော်လင့်ချက်အရန်မြင့်ပါတယ်နော်အဲ့လိုမြင့်ပါတဲ့အကြောင်းမလို့လူလူရဲ့မျှော်လင့်ချက်တွေအကုန်လုံးကို 100% ဖြည့်ဆည်းဖို့ကြိုးစားတဲ့နေရာမှာလဲဒါလွှတ်တော်ကိုယ်စားလှယ်အတွက်ဒါကြီးမားတဲ့စိန်ခေါ်မှုပဲကျွန်တော်အဲ့လိုမြင့်ပါတယ
်တမတော်သားကိုယ်စားလှယ်တဦးအနေနဲ့တော့ဒုတာဝန်အရေးသုံးပါနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ရမယ့်တာဝန်ကိုသာဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ဘုံမှုကျော်စင်ဦးကပြောပါတယ်
ကျွန်တော်အနေနဲ့ကတော့တမန်တော်သားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါကျွန်တော်တို့ကဒီဒုတာဝန်ရေးသုံးပါအောင်နဲ့ဒီလွှတ်တော်2008ဖွဲ့စည်းပုံအခြေခံဥပဒေဒါကိုကာကွယ်ဆောင်ရှောက်ရမယ့်
ါကိုပဲအဓိကဒါကျွန်တော်တို့ပါဝင်ဆောင်ရွက်တာပေါ့အခုဒီလွှတ်တော်မှာဆိုရင်လည်းဒါအကုန်လုံးပေါ့နော်ဒီဒုတိယစာပြေထားတဲ့အတိုင်းပဲဆောင်ရွက်ကြမှာပေါ့
ပြည်ခိုင်ပြိုးပါတီအနေနဲ့တော့ရန်ကုန်တိုင်းအတွင်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာနေရအနေငယ်ပဲအနိုင်ရရှိခဲ့တာမို့ကိုမျိုးနယ်အတွက်တာမကပဲအခြားမျိုးနယ်တွေအတွက်ပါအခုလွှတ်တော်မှာတင်ပြဆောင်ရွက်တော့မှာဖြစ်ပြီးအားလုံးနဲ့ပူးပေါင်းဆောင်ရွက်တော့မယ်လို့အရင်ရန်ကုန်တိုင်းဒေသကြီးလုံချိုကြီးနဲ့နေဆက်ရေးရာဝန်ကြီးဖြစ်ခဲ့တဲ့ကိုကိုကျွန်းမျိုးနယ်မဲဆန္ဒနဲ့အမတ်တရေလွတ်တော်ကိုယ်စားလှယ်ဦးတင်ဝင်းကပြောပါတယ
်အဓိကတော့ကျွန်တော်တို့ positive အမြင်ပဲ positive view နဲ့ပဲကျွန်တော်ကြည့်ပါမယ်အားလုံးကဒီတိုင်းဒေသကြီးကောင်းဖို့ဆိုရင်ကျွန်တော်အားလုံးပူးပေါင်းဆောင်ရွက်ကျွန်တော်တို့ကဟိုစန့်ကျင်ပြီးတော့မှအလုံးမဖြစ်တဲ့ကိစ္စတွေကျွန်တော်မလုပ်ဘူးမလုပ်ချင်ဘူးကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်ပြီးတော့မှကောင်းအောင်ကျွန်တော်လုပ်ပေါ်မှာဖြစ်ပါတယ
်ပြီးခဲ့တဲ့လွတ်တော်သက်တမ်းနဲ့နိုင်ရှင်ရင်လက်ရှိလွတ်တော်ဟာဒီမိုကရေစီအင်အားစုတွေအများစုပါဝင်လာတာမို့ဒီမိုကရေစီနီးကြတဲ့အပြောင်းလဲမျိုးဖြစ်လာလိမ့်မယ်လို့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းဒေသကြီးရာကိုစလဲဦးစော်အီမောင်ကပြောပါတယ
်ပထမချိန်လွတ်တော်သက်တမ်းကတော့USDP ကအမှတ်တင်များတာပေါ့နော်အခုကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှတ်တင်များတယ်အဲ့တော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အများသောအပြင်ဒီမိုကရက်တစ်တင်များတယ်လေဒီမိုကရက်တစ်အင်အားစုဒီမိုကရက်တစ်အင်အားစုများတဲ့အခင်းချင်းဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုအားလုံးကလိုလားနေတဲ့ဒီမိုကရေစီထွန်းကားရေးကတော့အရင်ထက်တော့ပိုကောင်းလာလိမ့်မယ်လို့မြင်တယ်။ဘို့ချုပ်ကင်မှုတွေလျော့လာလိမ့်မယ်လို့ကျွန်တော်မြင်တယ်
။ဒီကနေ့တိုင်းနယ်ပြည်နယ်အသီးသီးမှာကျင်းပတဲ့ဒုတိယကြိမ်လွတ်တော်တွေမှာလွတ်တော်ဥက္ကဋ္ဌနေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်တွေအများဆုံးရွေးချယ်ခံခဲ့ရပေမဲ့လေပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအများဆုံးအနိုင်ရတဲ့ရှမ်းပြည်နယ်မှာတော့ပြည်ခိုင်ပြိုးပါတီကိုစားပြုဦးဆိုင်လုံးဆိုင်ကရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပြီးရခိုင်မျိုးသားပါတီကအများဆုံးအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မှာလည်းရခိုင်မျိုးသားပါတီကဦးစံကျော်လာကရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပါတယ်ရှင်
။မမမြင့်ခိုင်တည်င်းပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုဆက်လက်ပြီးတော့တရုတ်နှစ်တစ်ကူဆင်နွှဲကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီကနေ့ကြာရောက်တဲ့တရုတ်နှစ်တစ်ကူနှစ်ကိုကဘာတဝမ်းကျင်းပနေကြရမှာမြန်မာနိုင်ငံကတရုတ်နိုင်ငံသားတွေလည်းပျော်ပွဲရွှင်ပွဲအခမ်းအနားတွေနဲ့ကျင်းပခဲ့ကြပါတယ်။တရုတ်နိုင်ငံသားအများအပြားရှိရာရန်ကုန်မြို့ကတရုတ်နှစ်တစ်ကူပွဲအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ပါတယ်။တရုတ်ရိုးရာပြက်ကလေးအရာမြောက်နှစ်ကူတဲ့အထိမ်းအမှတ်နှစ်တစ်ကူပွဲတော်ကိုရန်ကုန်မြို့ကတရုတ်တမ်းမှာဒီနှစ်လဲစီစီကားကားကျင်းပနေကြတာပါ။နှစ်တစ်ကူတဲ့နေ့မှာမိသားစုညစာစားပွဲတွေတရုတ်ရိုးရာအစားအစာတွေချက်ပြုတ်စားတော့တာတရုတ်ဘုံเจ้าတွေကိုလည်းတွားရောက်လှူဒန်းတာတွေရှိတယ်လို့စီးပွားရေးလုပ်ငန်းရှင်မတ်ငင်ငယ်ကပြောပါတယ
်။မမကတရုတ်နှစ်ကူဆိုတာပြုတ်တယ်ဆိုရင်မင်းညာဆက်လက်နိုင်တဲ့အချိန်ကြီးပြုတ်ကြောင်းသွားကြတယ်။ဒီနေ့ဒီနေ့ကမမတရုတ်နှစ်ကူအနေနဲ့ဆရာကလည်းပတ်တယ်။ဟုတ်ကဲ့လည်းနှစ်တစ်ကူဆိုတော့တရုတ်ကျေးပြည်ကဘုံเจ้าသွားကြတယ်ဆရာစစ်ခိုးရယ်ကတော့ရယ်နေ့တိုင်းထက်တယ်တော့အားထုတ်နေစင်လာရတယ်လို့ကြတယ်။အိမ်မှာအိမ်မှာလည်းအိမ်မှာအဲကိုယ့်ရဲ့ ancestor ကိုပြောကြတယ်။နောက်မိုးဝါနဲ့ဆိုတော့လည်းအဲလိုမျိုးပါလေ။ရောင်းနေဆိုတော့အမောက်ကျေးတွေကကြာအကြီးကစကားနှစ်ပေါ့နော်။မင်းကျန်တဲ့နှစ်ကောင်ကတော့တော်တော်ထိခြားရယ်။စကားနှစ်ဆိုပေမဲ့အဲရှင်းငကားနဲ့မိငကားဆိုတာရှိရယ်ပေါ့နော်။အဲဒီကနေ့ကတော့ယူနေတာအဲ့နှစ်ဆယ်ကျော်မှယူနေတာအဲ့ဆိုအပြင်ဖြစ်လာတာ။ရောင်းနေကကြာကလေးတွေပုံပြီးတော့စိတ်ဝင်စားကြအဲ့ဒီကောင်ကကြည့်ရအဖြစ်တော့ကိုအဲ့ရောင်းနေဆိုပြီးတော့ပုံပြီးတော့
ဒီနှစ်နှစ်ကူမှာတော့ထူးထူးခြားခြားမြန်မာနိုင်ငံအတွင်းကတရုတ်လူမျိုးတွေပြင်ပခရီးကိုသွားလာတာများသလိုနှင်းကြပြီးတော့အေးအေးပိုတဲ့မြန်မာနိုင်ငံမြောက်ပိုင်းဘက်ကိုလည်းခရီးသွားလာတာများလာတဲ့အတွက်အထူးအစီအစဉ်နဲ့ခရီးသွားလုပ်ငန်းတွေလည်းများလာတယ်လို့ပြောပါတယ်။တရုတ်နှစ်တကူပွဲတော်ဖြစ်တနင်္ဝနေနေ့ညကရန်ကုန်မြို့နယ်မှာရှိတဲ့တရုတ်တန်းမှာဆင်နွှဲခဲ့ကြသလိုမန္တလေးမြို့တောင်ကြီးနယ်ရှမ်းပြည်နယ်စတဲ့တရုတ်မြန်မာနယ်စပ်ကမြို့တွေမှာလည်းတရုတ်နှစ်တကူပွဲတော်ကိုချိန်ချိန်သေးဆင်နွှဲခဲ့ကြတာပါ။တရုတ်ရိုးရာနဂါအကကိုလည်းရန်ကုန်မှာရှင်ပြိုင်ခဲ့ကြပြီးဒီနှစ်မှာတော့မြို့ကြီးတွေကနေအပြင်နယ်မြို့တွေကနဂါအကပြိုင်ပွဲကိုလာရောက်ရှင်ပြိုင်ကြသူတွေများလာတယ်လို့လည်းဝမ်ချိုင်းနဂါအကတဲ့အဖွဲ့ကပြောပါတယ
်ဒီနေ့အတူတူကတော့ကိုသူကြားချက်တွေကတော့အငယ်မျိုးအတင်းဒေဝနေနယ်မြို့အခြေစိုက်အတင်းတွေဟိုပါဝင်လာတာပေါ့နော်အရင်တော့ရန်ကုန်အခြေစိုက်အတင်းတွေပဲတာတန်ကြတာများတယ်လေဟိုနှစ်ပွဲတော့ပြီးသွားကြတယ်ဂျန်ရှင်းစခွဲမှာ30ရင်းနေရဆောက်ပြီးတော့လုပ်ပါတယ်အငယ်30ရင်းဆက်ပြီးတော့ဟာဂျန်ရှင်းစခွဲမှာပြီးသွားတယ်
ဒီနေ့မှာတော့မြန်မာနိုင်ငံရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကစီးပွားရေးလုပ်ငန်းတော်တော်များများကတော့တရုတ်နှစ်တကူအထူးဈေးရောင်းပွဲတော်တွေကိုအထူးလျှော့ဈေးတွေအထူးဝန်ဆောင်မှုတွေနဲ့ရောင်းချပေးခဲ့ပါတယ်။အထူးသဖြင့်ကတော့အဝတ်ထည်ဈေးကွက်နဲ့ mobile telephone ဈေးအရောင်းဝယ်တွေမှာလည်းတရုတ်နှစ်တကူအထူးဝန်ဆောင်မှုဈေးနှုန်းတွေနဲ့အထူးစီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ရန်ကုန်မြို့ထဲမှာတော့ plaza ရောင်းခန်းမတွေမှာတရုတ်နှစ်တက်ကူ promotion season တွေကိုလှုပ်ဆောင်ပေးတာစားသုံးသူသုံးဆွဲသူတွေတော်တော်များများအကြိုက်တွေ့ခဲ့ကြတယ်လို့လည်းအယောင်းဝန်ထမ်းတူကပြောပါတယ်။မင
်းရဲ့ promotion ပြီးသွားတယ်ပေါ့နော်။အထက်မှာကမှရေကျွန်တော်ရေမြန်မာ plaza ရေပြီးသွားရောမအဲ့ဒီ promotion
နှစ်တက်ကူအကျိုးတနင်္ဝနေနေ့ညမှာလည်းဖြောင်းတွေပြဖောက်ငကားကချင်းသစ်အကတွေကပြဖြောင်းမှုတွေရှိခဲ့ပါတယ်။တရုတ်လူမျိုးတို့ရဲ့နှစ်တက်ကူအစဉ်လာတိုင်းအချင်းချင်းစုမုံကောင်းတောင်းတာသားသမီးတွေကလေးတွေဆွေမျိုးသားချင်းတွေမိတ်ဆွေတွေကိုအံပေါင်းလို့ခေါ်တဲ့လက်ဆောင်ပေးကြတာတွေနဲ့တရုတ်နှစ်တက်ကူပွဲတော်ကိုဆင်နွှဲနေကြပါတယ်ရှင်
။မဆုမဆူစီတင်ပြခဲ့တာဖြစ်ပါတယ်။ခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်။
မတော်မတော်စစ်တင်တန်းကြောင်တခုမှာចောင်းသားကြီးတွေကចောင်းသားငယ်တွေကိုနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်ကပဲအင်တာနက်ဆာမျက်နှာတွေမှာပြန့်နှံ့ခဲ့ပါတယ်။မတရားသားတွေနဲ့ဖွဲ့စည်းထားတဲ့စစ်တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုခက်ကြမ်းကြမ်းကင်တွေတာဟာမဆန်းဘူးလို့ဆိုနိုင်ပါသလား။ဒီလိုအလေးအထားတွေကနေအဆိုးအကောင်ဘယ်လိုရလတ်မျိုးတွေထွက်ပေါ်လာနိုင်ပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238255လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထားမှန်ဖိတ်ခေါ်ပါစေ။ VOE ကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေနေ့ညတွေမှာတစ်ပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOE ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တယ်တော်ရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကို Marketing ဖြူထွေးကကြေညာပေးမှဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးကိုဒီကနေ့နေပြီးတော့မှစတင်ကျင်းပပါရယ်အသစ်ဖွဲ့စည်းမဲ့အစိုးရတဲ့အတွက်တမရနဲ့ဒုတမရတွေရွေးချယ်တင်ပြောင်းမဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အစည်းအဝေးတွေကိုတော့မတ်လ18ရက်နေ့မှာစတင်မဲ့အကြောင်းဒီကနေ့စတင်တဲ့ပြည်ထောင်စုလွှတ်တော်မှာပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကကြေညာသွားပါရယ်အဲ့ဒီတရက်ထဲမှာပဲတမရနဲ့ဒုတမရတွေကိုမဲခွဲအတီးပြုဆုံးဖြတ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးလက်ရှိဖွဲ့စည်းပုံပါတာမြင့်ချက်ကြောင့်တမရတာဝန်ယူဖို့မဖြစ်နိုင်တဲ့ဒေါအောင်ဆန်းစုကြည်ဒီတမရဖြစ်ရေးအတွက်ကန့်သက်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအပိုင်59စာလုံးကိုအနယ်ဒီလွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးတော့ယာယီဆန့်ငံ့နိုင်တဲ့ဆိုတဲ့အမှန်စာပြောဆိုမှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါရဲ့ရှင်။မြောက်ကိုရီးယားရဲ့အန်တုရဲလို့ရဲ့အဖြစ်တနင်္ဂနွေနေ့ကဒုံးကျည်ဆန်းသက်ပြစ်လွတ်မှုနဲ့ဒီပြီးခဲ့တဲ့လကနျူကလ িয়ার ဆက်သက်မှုတွေအပေါ်နိုင်ငံတကာကပြစ်တင်ရှုံချမှုတွေရင်ဆိုင်နေရပေမဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်အတွက်တော့ပြည်တွင်းနဲ့ပြည်ပမှာပါဒီတနည်းတစ်ပုံအသာချက်ဖြစ်ခဲ့ပါရဲ့။ပြည်တွင်းမှာတော့ရန်လိုတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီရန်ကနေပြီးတော့တိုင်းပြည်ရဲ့အချုပ်အခြာကိုကာကွယ်နိုင်အောင်မမမမရက်တဲ့လူငယ်ကောင်းဆောင်အဖြစ်ဆွေးရပိုင်တဲ့တွင်ကဖော်ပြပါရဲ့။တနင်္ဂနွေနေ့ကဒုံးပြန်ပြစ်လွတ်မှုဟာဒီအရှိန်ဟုန်နဲ့တိုးတက်လာတဲ့နိုင်ငံရဲ့ဤပညာပိုင်းဆိုင်ရာအောင်မြင်မှုကြီးဖြစ်ပြီးတော့နိုင်ငံသားတွေအတွက်ဂုဏ်ယူစရာအဖြစ်နိုင်ငံပိုင်တဲ့တွင်မှာဖော်ပြထားပါရဲ့ရှင်။ထိုင်ဝမ်ကျွန်းပေါ်ကထီယန်နန်မြို့မှာလူပေါင်း36ယောက်တဲ့မင်းနဲ့တိုက်ဆုံခဲ့ရတဲ့တောက်ကြာနေကအင်အားပြင်းကင်းကြောင်းဒီပြိုကျခဲ့တဲ့18တပ်တိုက်ရဲ့အပျက်စီးပုံကြားကနေအသက်ရှင်ရလူ2ယောက်ကိုတော့ဒီကနေ့မနက်ပိုင်းမှာပဲကယ်ဆယ်နိုင်ခဲ့ပါရဲ့ရှင်။နောက်ဆီးရီးယားတူရကီနဲ့ဆက်ကဒီတူရကီနိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားတဲ့ဒီဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်စွမ်းမရှိတော့ဘူးလို့တူရကီနိုင်ငံကပြောဆိုတဲ့တစ်ချိန်တည်းမှာပဲတူရကီကယ်ဆယ်ရေးအဖွဲ့တွေကတော့နေဆက်ကဒုက္ခသည်တွေကိုယာယီတဲ့အိမ်တွေနဲ့အထောက်ပံ့ပစ္စည်းတွေကိုဖြန့်ဝေကူညီပေးနေကြပါရဲ့ရှင်
။တည်င်းချင်းချက်ကိုမခင်ပြည်ထွေးကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲရနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.